မြန်မာနိုင်ငံမှာလူမျိုးရေးဘာသာရေးခွဲခြားမှုတွေကိုဆိုရှယ်မီဒီယာကဖြန့်ဝေလုံဆောင်မှုကြောင့်အကြမ်းဖက်မှုတွေဖြစ်ခဲ့တာမှာတာဝန်ရှိကြောင်းပြင်းပြင်းထန်ထန်ဝေဖန်ခံရတဲ့ Facebook ကုမ္ပဏီဟာမြန်မာနိုင်ငံနဲ့သက်ဆိုင်တဲ့အဖွဲ့အစည်းတွေနဲ့အနီးကပ်ဆွေးနွေးမှုတွေရှိနေပါတယ်။ဒီလိုဆွေးနွေးရမှာစစ်တပ်နဲ့အလွန်နီးစပ်တဲ့အဖွဲ့အဖြစ်ဆွဆွဲခံရတဲ့ငြိမ်းချမ်းရေးနဲ့လုံခြုံရေးဆိုင်ရာမြန်မာ Institute အဖွဲ့MIPS လည်းပါဝင်ပါတယ်။ဒါပေမဲ့ဒီဆွဆွဲချက်တွေဟာမမှန်ကြောင်းနဲ့ MIPS ဟာလွတ်လပ်တဲ့ပညာရှင်အဖွဲ့သာဖြစ်ကြောင်းအမှုဆောင်ညွှန်ကြားရေးမှူးဒေါက်တာမင်းစောဦးက VOE ကိုတုံ့ပြန်ပြောပါတယ်။သူတို့အဖွဲ့အနေနဲ့အမုန်းစကားတွေအတွက် Facebook ကိုတုံ့ပြန်ကြတဲ့အခန့်ကဏ္ဍကိုသူတေသနာပြုစုခဲ့တာသာဖြစ်ကြောင်းမတ်အင်ဂျင်နိုင်ကတိတိမင်းများရမှာဒေါက်တာမင်းစောဦးကအခုလိုစပြောပါတယ်ရှင်။
အဓိကဆွဆွဲတာကကျွန်တော်တို့ MIPS ကိုတက်မတော်ကနေပြီးနောက်ကနေပြီးအထောက်အကူပြုလာတဲ့ဗက်ကီပေးထားတဲ့အဖွဲ့အစည်းဆိုတဲ့ပုံစံနဲ့ဆွဆွဲတော့ကျွန်တော်တို့လည်းတော့အားဖြင့်ဘာသာအလို့ပြောရလဲလို့ကျွန်တော်တို့လိုက်ကြည့်လိုက်တော့အဓိကဖြစ်တဲ့အကြောင်းရင်းကတော့ရခိုင်ကိစ္စကျွန်တော်တို့မလုပ်ဘူးလေမလုပ်ဘူးဆိုတော့ကျွန်တော်တို့ရခိုင်ကိစ္စနဲ့ဆိုလို့ကျွန်တော်တို့တော်တော်များများကြီးငွေစည်းနေတာများတော့အဲ့တော့ကျွန်တော်တို့အလို့ဆွဆွဲတာရှိလာတဲ့အခါမှာကျွန်တော်ပြန်ကြည့်လိုက်တဲ့အခါမှာကျွန်တော်တို့ကဒီ social media နဲ့ပတ်သက်တဲ့ပြဿနာလုပ်တယ်။လုပ်တဲ့အခါမှာဒီကဘာပေါ်မှာသတိပဋ္ဌာန်နဲ့ပတ်သက်ပြီးလည်းတဲ့ထိပ်တန်းတက္ကသိုလ်တွေဖြစ်တဲ့ဒီ Peace Research Institute Oslo ပေါ်မှာ Preo တို့ Uppsala University တို့ဒီ Norway တို့ဆွေးနွေးတက္ကသိုလ်တွေကျွန်တော်တို့လုပ်တဲ့ academic research ရှိဒါကတော့နိုင်ငံနဲ့ပတ်သက်တာမဟုတ်ဘူးဒါကဒီပညာပိုင်းဆိုင်ရာနဲ့ပတ်သက်လုပ်တဲ့ research ရှိအဲဒီ research တွေထဲမှာ social media နဲ့ပတ်သက်တဲ့ research ပါ။အဲ social media နဲ့ပတ်သက်တဲ့ research ကိုကျွန်တော်တို့ကလုပ်ရင်းနဲ့ဒီ Facebook တွေဘာတွေမှာကဒီ social media company တွေကလည်းကျွန်တော်တို့စိတ်ဝင်စားပြီးတော့ပေါ့နော်ကျွန်တော်တို့ research မှာပါတယ်တွေ့လဲလို့ကျွန်တော်တို့လာလာပြီးတော့ space ကိုဆွေးနေတာရှိတယ်။ရှိလို့ကျွန်တော်တို့ကလည်းကျွန်တော်တို့ရဲ့ဒီပနာမသူရှိချက်တွေကိုပြောပြတယ်ပေါ့နော်ပြောပြတော့အဲ့ဒီမှာကျွန်တော်တို့ကဒီ fake account လို့ခေါ်လို့ပေါ့နော်ဒီသတင်းမှားတွေပင်တဲ့ဟာတွေကျွန်တော်တို့ကမထက်လုံးမှာရှိတယ်ဆိုတာကျွန်တော်တို့ပြတယ်ဟုတ်လားဥပမာဒီတက်မတော်ထောက်ခံတဲ့ account တွေကဘာလို့တင်နေခုနကပေါ့နော်ဒီ design မှာရှိတဲ့ mosley နေဒီပင်ကလေးတွေဟုတ်လားခုနကယူရင်းကအုပ်စုတွေထောက်ခံတဲ့အကောင့်တွေအားလည်းဒီလိုတင်နေဆိုတဲ့ဟာတွေတွေ့တာတွေပြောပြတာတွေရှိတယ
်။အခု MIPS ကစစ်တပ်နဲ့နီးစပ်တယ်ဆိုတဲ့ဆွဆွဲချက်ပေါ်မှာဘယ်လိုတုံ့ပြန်ခြင်းလဲရှင
်။အဓိကတော့အဲ့ဒါကျွန်တော်တို့ကဒီလိုသူ့ရဲ့ကနအချက်လက်တွေကိုကျွန်တော်တို့ကပြောတဲ့အခါမှာသူတို့မလိုတဲ့အချက်တွေပါလာတာ။ပါလာတဲ့အခါမှာကျွန်တော်တို့ဒါနာမည်ချက်ပေါ်ကတဖိတ်ကတ်တဲ့ပုံစံမျိုးတဖိတ်ကတ်လိုက်ပြီးဆိုလို့ရှိရင်နိုင်ငံတကာမှာကျွန်တော်တို့ကနေပြီးတော့ဟာအဲ့ဒါကျွန်တော်တို့ပြောတဲ့အချက်တွေကိုနိုင်ငံတကာကလက်မခံဘူးဆိုတဲ့ဟာဖြစ်အောင်ဒါဥအောင်သုတ်တာလို့ပဲကျွန်တော်မြင်တယ်အေးဒါမလုပ်ဖြစ်မလုပ်အပ်တဲ့အခါလို့ကျွန်တော်ထင်ပါတယ
်ကိုမင်းတော်ဦးတို့တွေးရှိချက်အရဆိုရင်ဒီလူနေစုဘာသာတွေဘက်ကလည်းပြန်ပြီးတော့မဟုတ်တဲ့ဖြန့်နေဆိုတဲ့အနေအထားမျိုးတွေ့ရဆိုတာလေအဲ့ဒါကဟိုဥပမာပေးလို့ရမလားဘလို့ချက်လက်တွေကိုတို့ဒီလိုမဟုတ်တဲ့ထုံ့နှိမ်တာမျိုးတွေဖြန့်တာမျိုးတွေရှိခဲ့လဲရှင
်ဥပမာဒီရခိုင်ကိစ္စဖြစ်တော့ဆိုလို့ရှင်ကျွန်တော်2019နောက်ပိုင်းမှာဆိုလို့ရှိရင်ဒီတည်အတုတက်လာတယ်အများများဒီအကောင့်အတုတွေနဲ့ဒီအဖွဲ့အစည်းတွေရဲ့အကောင့်တွေကတော့ဒီလိုတည်တူချက်နေတယ်နှစ်ဖက်လုံးမှာနေတယ်ပေါ့နော်နှစ်ဖက်လုံးမှာဒီအဖွဲ့အစည်းနာမည်နဲ့တရားဝင်အကောင့်တွေကတော့နေပြီနဲ့ဒီလိုအကောင့်အတုတွေနဲ့ဥပမာတောက်ပုံတွေဆိုလို့ရှိရင်တခြားနိုင်ငံတပ်ပုံတွေယူလာပြီးတော့ပေါ့နော်ဒီလိုမျိုးတည်ချက်လာတဲ့ရတော်တော်ကိုများဆက်ရတာဒီဟာတွေကိုနောက်ပိုင်းမှာတော့Facebook ကဒါကိုပြစ်မှတ်ထားပြီးတော့ဒီပေါ်တော့ဒီအကောင့်စုတွေဖျက်ရှားဖို့လုပ်တယ်ဖျက်ရှားခဲ့တာရှိတော့တစုံတရာတော့ထိရောက်တယ်ထိရောက်တာဘယ်နေရာမှာထိရောက်လဲဆိုတော့ဒီရခိုင်ရေးနဲ့ပတ်သက်လို့ရှင်ရင်ဒီအမုန်းစကားပြောလိုက်ဆိုတော့ယော့သွားတော့ကျွန်တော်တွေ့ရတယ်အဲနောက်ပြီးတော့ဒီဘာသာရေးနဲ့ပတ်သက်တဲ့အမုန်းစကားပြောလိုက်ဆိုတော့ယော့သွားတော့ကျွန်တော်တွေ့ရတယ်အဲဒါပေမဲ့ကျွန်တော်တို့တွေ့ရတဲ့ဟာကဒီမြန်မာတိုင်းရင်းသားအချင်းချင်းပေါ့နော်ဒီမြန်မာပြည်ထဲမှာနေတဲ့တိုင်းရင်းသားအချင်းချင်းရှမ်းနဲ့ပလောင်လိုဟာမျိုးအခုသူရှမ်းနဲ့မြန်မာနဲ့ရခိုင်လိုဟာမျိုးပေါ့နော်ဒီလိုကြားထဲမှာအမုန်းစကားပြောတာကဟိုအရင်ဟဲ့လားရခိုင်အရေးမှာပြောခဲ့တဲ့အမုန်းစကားတွေဆက်ပို့ပြီးတော့များလာတာကိုကျွန်တော်တို့ကတွေ့ရတော့ဒါတွေကိုလည်းကျွန်တော်တို့က Facebook ကိုထောက်ပြခဲ့တာရှိပါတယ
်ဒီ MIPS ကအခု Facebook နဲ့ကောဒီလိုတိုက်ရိုက်ဆက်ဆံအလုပ်လုပ်နေတာမျိုးရောရှိပါလားရှင
်အာမရှိဘူးဘာမရှိဘူးကျွန်တော်တို့ကသူ့ရဲ့ဘဏ္ဍာအဖွဲ့ကြီးတစ်ခုအနေနဲ့ကျွန်တော်တို့လာပြီးတော့တွေ့ရင် Facebook လည်းကျွန်တော်တို့လက်ခံပြီးတော့ကျွန်တော်ဆွေးနွေးတယ်တခြား social media အဖွဲ့ကြီးတွေကျွန်တော်လက်ခံပြီးဆွေးနွေးတယ်ကျွန်တော်တို့သူ့ဘဏ္ဍာတွေကျွန်တော်တို့ဝေမျှတယ်ပေါ့နော်ဒါအားဖြင့်ကျွန်တော်တို့အကုန်လုံးကျွန်တော်လုပ်ပါတယ် Facebook team လို့ခေါ်နေရန်ကုန်လာတယ်ဆိုလို့ရှိရင်တော့ကျွန်တော်လည်းတွေ့တာပဲရှိတာ။ဘာကြောင့်လဲဆိုတော့ဒီလိုသူ့ရဲ့ဘဏ္ဍာကိုတစ်နေ့တကြဒီပညာပိုင်းဆိုင်ရာပြုစုနေတာဆိုတော့ကျွန်တော်ဒီမှာသိမှမရှိတာသိမှမရှိတော့ဘူးဒါကျွန်တော်လည်းသူတို့လာပြီးတွေ့တယ်နောက်တစ်ခုကလည်းကျွန်တော်တို့ဆိုတာကကျွန်တော်တို့ MIPS အခုလည်းမကြဘူးဒီ project ကိုအတူတွဲလုပ်နေတာက ဒီ University of Oslo က PRIU ဆိုတဲ့နော် Peace Research Institute Oslo ဆိုတဲ့အဖွဲ့နဲ့တွဲလို့ဒါကလည်းဒီဒါသူ့ရဲ့အဖွဲ့ကြီးအကြီးပဲအကြီးရဲ့တော့ဒါ Norway အစိုးရကနေဒီထောက်ပံ့ထားတဲ့အဖွဲ့ရှိလေအဲဒါလည်းကျွန်တော်တို့တွဲပြီးလုပ်နေတော့သူတို့အနေနဲ့ကျွန်တော်တို့လုပ်တဲ့ပြည်သားတွေစိတ်ဝင်စားတော့ကျွန်တော်တို့လည်းလာပြီးတော့ဆွေးနွေးတာမျိုးတော့ရှိဘူးပါလေဒါပေမဲ့ကျွန်တော်တို့မှာဘာမှတော့တရားဝင်ဆက်ဆံနေတာတော့မရှိပါဘူး
မင်းကျန်တဲ့ဒါတမင်းစာဦးကိုဆက်သွင်းမြင်ထားတာဖြစ်ပါလေရှင်